Hello, Minglavashin. Welcome back to the Scholarship Podcast with me, May. So this week, I have a treat for you guys. This week, I'm going to be releasing two episodes. The one I'm releasing today is an interview that I had with one of the most prominent faces of this revolution from the diaspora, Miss Mimi Khan. And it's an amazing interview. It has so many useful pieces of advice for young people in Myanmar right now. And it's a very inspirational interview as well. So I hope you guys will take some time to listen to this episode. 今天我们的 podcast 配课他读，是卡表部配课他读啊。然后今天我们的，多兰爷嘛，阳哥，阿亚子也刚毕业，龙爷的，乌桑贝奶奶，多兰爷刚上班喏。嗯，妈咪咪看呢，是卡表他来批巴的先。读啊，的 podcast 嘛，读亚的 scholarship， Knights Hennessy scholarship， 将我来表达表达吧嘞。那比如，那人家嘛，沙田部落移民这些的，你妈毕业龙爷的，对吧？第六秒看看呢。 ชีเนี่ยมาบลูมิโอซึ่งจะในนั้นเลยปอนะนับอยู่ก็เอเปชันสระพาเลสระกูบลูมิโอชาพูนัยมเลสระแอดไวส์เลยโอปีต่อรับเชื่อไปเลยยังเอาเซวันซาจะเข้าในเอพิโซดเลยบ่เออที่ชาแนลทางจ้าบ่ลูกจม้าพี่ชื่อมาเลยเออปัตมาอุโสที่ปากการอจม้ารู้โบนัสวีคลูกเข้ามาปอนะจม้าก็ที่ปะที่เนี่ยมันมีมีคันเนี่ยลูกทารีอินเทอร์วิวกูรีลิสลงเมย์มันนับเส้นจ้าลูกชิโนจม้ารู้สกอลเลชั่นที่จะเอาไปเรื่องเรื่องนี้ในบีเออสกอลเลชั่นที่จะเอามา กว่าเซเว่นซาร์เลยอพลายลงชนะบลูมิโอเปเปโลอเมริกาเรสโลอเมริกาสระตุนิจจะเดียมย้ายชีบาร์เลยไอจังเลยจะมาเข้าหน้าปีรอซัมมารีเอพิโซดอันนี้เนี่ยปอนะมันนับเป็นจ้าลูกชนะเรลิสลงมาเชียบาร์เลยเออสับปีหน้าทางจ้าบาร์ลูกจะมาก็ทับปีรอตั้งโซจะมาเลยเช่นคู่ลอลล์เซอร์ไนท์เฮนเนสซีสกอลเลอร์จะเอาเนเน่เปียวบาร์เมย์ไนท์เฮนเนสซีสกอลเลอร์สระสแตนฟอร์ดยูนิเวอร์ซิตี้อะเปียร์สกอลเลอร์ชิพเชียบาร์เลยถ้าเราโอ้กราดูเอทอันเ scholarship ကို apply လုပ်တဲ့အခါမှာဘာကိုအရေးကြီးရမလဲဆိုတော့ Stanford University မှာလည်းပဲတက်နေတဲ့ program တွေကိုဝင်ထားတဲ့လူတယောက်ဖြစ်ရမယ်ဆိုတာအရေးကြီးပါတယ်။နောက်တစ်ခုကတော့ဒီ scholarship တွေ apply လုပ်တိုင်းဒါလည်းကျွန်မ episode တိုင်းမှာပြောနေကြ scholarship ရသွားတဲ့လူတွေလည်းပြောနေကြပါကိုရဲ့ဒီ scholarship ရသွားတဲ့အခါမှာကိုဒီဘာသာရပ်ကိုဘာလို့သင်ကျင်လာလေဒီဘာသာရက်ကိုစိတ်ဝင်စားမှုဘာကြောင့်ရှိလဲဒီဘာသာရက်ကိုသင်ပြီးသွားတဲ့အခါမှာကိုယ့်ရဲ့နိုင်ငံကိုယ့်ရဲ့ community ကိုကိုဘလိုမျိုးပြန်ပြီးတော့မြင့်တင်နိုင်မလဲဆိုရဲဟာဒါကိုယ့်ရဲ့ passion ပေါ့နော်ကဘာကြီးကိုဘလိုမျိုးကိုယ့်ရဲ့အားတက်တဲ့ွေကိုနေရာလေးကနေပြီးတော့ဘလိုမျိုးမြင့်တင်နိုင်မလဲဆိုရအောင်ကိုကတိတိချာချာစဉ်းစားပြီးတော့ essay တွေကိုရှောက်ပြီးရေးတဲ့အခါမှာဒီ scholarship တွေကိုရဖို့လိုမှာခက်ခဲပါဘူးအဲ့တော့ကိုယ့်ရဲ့ရည်မှန်းချက်ကိုဒါလည်းကိုမှန်ကန်တဲ့ရည်မှန်းချက်ကိုဘာလို့လုပ်နိုင်မလဲဆိုတော့တိတိချာချာသိဖို့လိုပေါ့နော်ကိုကိုကို self reflection ဖြစ်ဖို့လိုလိုအပ်တယ်ဆိုတာကိုကျွန်မထပ်ပြီးတော့ပြောချင်ပါတယ်အဲ့တော့ without further ado everybody let's listen to the wonderful interview and then the interview ပြီးသွားတဲ့အခါမှာကျွန်မ summary ပြန်ပြီးတော့လုပ်ပေးမှာဖြစ်ပါတယ်ရှင် Thank you and let's get started. Okay, Nyima, thank you so much for coming to our podcast to talk about your experience. But no, Nyima, but tomorrow so Nyima, le Myanmar bia lu nge, a myai le sa ja de, ti le ti ja ba de. Eh, da mlo Nyima ye a chang le yo nen nen li introduce lou pe ba lo ma taung su chin ma de shin.
Okay, so အားလုံးပဲမင်္ဂလာပါအခုလိုမျိုး podcast မှာဖြည့်စားပေးဖို့ဖိတ်တဲ့အတွက်လည်းအမမေကိုကျေးဇူးတင်ပါတယ်အာညီမနာမည်ကတော့မီမီခန့်ပါညီမကတော့လက်ရှိ Stanford Tech ပေါ်မှာနိုင်ငံတကာ policy ရေးရာနဲ့ပတ်သက်ပြီးတော့ပွဲလွန် master ပွဲကိုတက်နေတဲ့အကြောင်းသူတစ်ယောက်ဖြစ်ပါတယ်အာမီမီကပထမဦးဆုံးဒီရန်ကုန်မှာတော့ပေါ့နော်ရန်ကုန်မှာမွေးတယ်ရန်ကုန်မှာကြီးတယ်အာလောက်တာနှစ်မှာအရင်တော့အကြောင်းတက်တယ်ပေါ့နော်လောက်တာနှစ်မှာအကြောင်းတက်ပြီးလောက်တာနှစ်ကနေ10ရက်အောင်နေပြီးတော့ကြတော့ဒီရန်ကုန်အစင်းကြီးကွန်ပျူတာတက်ပုံမှာပေါ့နော်နှစ်နှစ်အကြောင်းတက်ခဲ့တယ်အဲ့ရနေမှနေထွက်ပြီးတော့ဒီနိုင်ငံသား scholarship လိုချင်တယ်နိုင်ငံသားမှာအကြောင်းတက်ချင်တယ်ဆိုပြီးဆုံးဖြတ်ချက်ချပြီးတော့ပေါ့နော် scholarship တွေလိုက်ရှာတယ်အဲ့မှာရင်ဒီပွဲကြိုပေါ့နော်ပွဲကြိုတက်ဖို့အတွက်ကိုဒီ scholarship အပြည့်ရတယ် scholarship အပြည့်ရရင်နေစည်းစားစီကိုအကုန်လုံးပါရ scholarship ကိုတစ်ခုအကြောင်းအပြည့်ရအတွက်အာဒီ US မှာလာပြီးတော့ကြောင်းလာတတ်တယ်အဲ့ရနေမှတစင်ဒီပွဲလွန်အတွက်ပေါ့နော်ဒီပညာသင်ဆုလျှောက်ဖို့အတွက်အကြောင်းပေါ်လာတဲ့အတွက်ဒီ Stanford Tech ပေါ်မှာရှိတဲ့ Knight Hennessy Scholarship ကိုလျှောက်တယ်အခုတော့လောလောဆယ်မှာတော့ဒီ Master ပွဲကို Stanford Tech ပေါ်မှာ Knight Hennessy Scholarship နဲ့ကြောင်းတက်နေပါတယ်ဟုတ
်အရင် impressive ဖြစ်ပါတယ်ညီမရဲ့ thank you so much ပါမ တို့ဒီနေ့ scholarship အကြောင်းပြောကြမယ်အဲ့တော့ညီမ scholarship ရဘူးတယ်ရဘူးခဲ့တယ်ဆိုတော့ဒီ Knights Hennessy scholarship အကြောင်းလည်းပြောလို့ရတယ်နောက်တခြားညီမပြောချင်တဲ့ scholarship အကြောင်းလည်းပြောလို့ရပါတယ်မတော့ညီမကိုညီမပြောချင်တဲ့ scholarship ကိုပြောဖို့လို့အားပေးရပေါ့နော်
ဒီ scholarship ပိုင်းနဲ့ပတ်သက်ပြီးနှစ်ခုပြောချင်တယ်ပေါ့နော်ပထမတစ်ခုကဘွဲ့ကျူပညာရေးနဲ့ပတ်သက်တဲ့ scholarship ပေါ့နော်အဲ့ဒါကညီမကတော့ဒီ US မှာကျောင်းတက်တာဖြစ်တဲ့အတွက် US ကအကြောင်းကိုပဲအဓိကထားပြီးပြောချင်တယ် US မှာဒီဘွဲ့ကျူတက်ဖို့အတွက်ပေးတဲ့ scholarship ပေးတဲ့အကြောင်းတွေအများကြီးရှိတယ်သူတို့အကြောင်းတွေဆိုလို့ရှိရင် scholarship ကို 100% ပေါ့နော်တကယ်နေစီစားစီပါဘာမှဟိုပုံစံရမလို့ပဲနဲ့ဒီဟိုလေလေဉ္စေးကစားဗျာလေဉ္စေးဗီဇာကိစ္စကစားအကုန်လုံးပေးတဲ့အကြောင်းတွေရှိတယ်အတူတူပြင်အဲ့အကြောင်းတွေကတော်တော်များများကဒီနေပိုင်းမှာပေါ့နော်နေဘက်ဒီမှာရှိတယ်ပြီးတော့ကြတော့သူတို့ခေါ်တာက small liberal arts colleges ဆိုခေါ်တယ်ပုံမှန်ပေါ့နော်ဒီကျောင်းကြီးတွေမဟုတ်ဘူး public ကျောင်းတွေမဟုတ်ဘဲနဲ့သူတို့က private ကျောင်းတွေဖြစ်တယ်ဒီပုဂ္ဂလိကကျောင်းတွေပြီးတော့ကြတော့ပုဂ္ဂလိကဟိုကျောင်းသေးသေးလေးတွေဖြစ်တယ်သေးတယ်ဆိုတော့သူကသေးတယ်ဆိုမဲ့တချို့တွေကတော့သူကဒီကျောင်းသေးတယ်ဆိုပြီးတော့မတက်ချင်ကြဘူးပေါ့နော်ဒါမှမဟုတ်ရှင်ပြောနေပိုင်းကြတယ်တခြားမှာကိုမကြားဘူးတဲ့နေရာတွေမှာပေါ့နော်တချို့ကြတော့လေ US လာရတဲ့ဆိုရှင် New York သွားခြင်းနဲ့ California သွားခြင်းနဲ့စသဖြင့်ရှိလာတဲ့ခါကျတော့နေပိုင်းမြန်မာဆိုရှင်တချို့ကရှောက်ဖို့အတွက်တွန်းဆုတ်ကြတယ်ပေါ့နော်အဲ့ဒါတွေတော့ကိုမတွန်းဆုတ်ရှင်ဘာလို့လဲဆိုတော့အဲ့ဒီနေပိုင်းမှာရှိတဲ့ကျောင်းတွေကကျောင်းသေးရဲ့အပြင်ကိုပတ်စံလည်းအများကြီးပေးတယ်ပုဂ္ဂလိကကျောင်းတွေဖြစ်တဲ့အတွက်သူတို့မှာပတ်စံများတဲ့အတွက်ဒီကျောင်းပတ်စံပေါ့နော်ကို scholarship ပေးဖို့အတွက်လည်းပို့ပြီးတော့အားသာချက်ရှိတယ်ပေါ့နော်နောက်ပြီးတဲ့အခါကျတော့ဒီနယ်ပိုင်းမှာကျောင်းတွေရောက်သွားတဲ့အခါမှာသူကိုလိုမျိုးအလိုမျိုးပေါ့နော်ဒီမြန်မာပြည်ကလာတဲ့ကျောင်းသားတွေတိတ်မရှိဘူးတိတ်မရှိတော့ခါလေးကျရင်တော့ဒီအခက်ခဲရှိရပေါ့နော်အလိုမျိုးနေရာတွေမှာဒါပေမဲ့ဟိုအားသာချက်တစ်ခုကကျတော့တခြားကိုလိုလူမျိုးတွေမရှိတဲ့အခါမျိုးမှာကျောင်းကလည်းသေးရခါမျိုးမှာကြတော့ဒီ opportunity အခုရင်းနေတဲ့ပတ်သက်ပြီးတော့ပြိုင်ဆိုင်မှုကပုံနေတယ်အဲ့ခါကျတော့ကိုကပို့ပြီးတော့သူများထက်ပို့ပြီးစူးစမ်းနိုင်တယ်ထူးချွန်နိုင်တယ်အဲ့ခါကျရင်ဒီဆရာတွေနဲ့လည်းပို့ပြီးတော့ relationship ပေါ့နော်ပို့ပြီးတော့လည်း build လုပ်နိုင်တယ်ပေါ့အဲ့လိုမျိုးအခါမှာဒီကိုကပွဲကြိုပေါ့နော်ဒီ scholarship ကိုကြောက်တဲ့အခါမှာကိုအတွက်ကိုပို့ပြီးတော့လာလာပို့ပြီးတော့ကောင်းတယ်ပြီးတော့ကျောင်းမှာလည်းကိုလုံရင်လူတလောက်ပေါ့နော်ကိုဖြစ်ချင်းဖြစ်ချင်းတလောက်ကိုစူးစမ်းရင်စူးစမ်းတော့ပို့ပြီးတော့လည်းရှေ့ရောက်နိုင်တယ်အပြိုင်ဆိုင်နေအရင်ကြီးမများဘူးပေါ့နော်အဲ့လိုမျိုးအဲ့တစ်ခုရှိရဲ့အဲ့တော့ဒီဘွဲ့ကြိုတက်ချင်တယ်ဆိုရှင်ဒီ small liberal arts college ပေါ့နော်ဒီ US မှာဆိုလို့ US ကိုလာပြီးကျောင်းတက်ချင်တယ်ဆိုရှင်အဲ့ကျောင်းလို့အဓိကထားပြီးစီးပေးတယ်အဲ့လိုအဲ့ကျောင်းမျိုးလာရှိရဲ့ scholarship တွေကြီးပေးတယ်တချို့ကျတော့ကျောင်းနဲ့ပတ်သက်လို့မသိကြဘူးတော်တော်များများလေအဲ့ဒါကြောင့်အဲ့အားလေးတစ်ခုပြောချင်တယ်Knight Hennessy scholarship ကတော့ Knight Hennessy scholarship ကတော့ဒီကဘာပေါ်မှာလည်းအလိုမျိုးဒီအကြီးဆုံး scholarship တွေတစ်ခုဖြစ်တယ်အခုလက်ရှိမှာပြောလို့ရှိရင် Knight Hennessy ကthe world most endowed scholarship ပေါ့နော်ဒီဒေါ်လာ850မီလီယံနဲ့ဒီကဘာပေါ်မှာပတ်စံအများဆုံး scholarship တစ်ခုပဲပေါ့နော်အဲ့တော့ဒီနေ့မှာဒီလူပေါင်း50ရာနေပြီးတော့100ခန့်ဟိုကအကြောင်းသားပေါင်းအမြင့် admit လုပ်တယ်အဓိကကတော့ Stanford မှာဘွဲလွန်ပညာတက်မဲ့အကြောင်းသားတွေပေါ့အသုံးနှစ်အထိ၃နှစ်အထိပေါ့နော်ထောက်ပံ့ကြည့်ပြီးထောက်ပံ့ကြည့်တာတော့အကုန်အပြည့်ပဲဒီလေရင်ဈေးလည်းပါတယ်နေဈေးစားပြီးလည်းပါတယ်စာအုပ်တွေပါတယ်အတွက်လည်း additional ပတ်စံပြီးသလိုအာကိုကနိုင်ငံသားသွားပြီးပညာသင်ချင်တာမျိုးဆိုရှင်လည်းအဲ့ဒါနဲ့ပတ်သက်ပြီးတော့လည်း scholarship ထပ်ပြီးအဲ့ဒါနဲ့ပတ်သက်ပြီးတော့ competition ကတော့အရင်မြင့်နေပေါ့နော်သူကတော့ဒီ Rose တို့မှာရှောင်းတို့တကယ်ကိုကမ္ဘာအကြီးဆုံး scholarship တွေနဲ့ဟိုတန်းတူဖြစ်တဲ့အတွက်လာပြိုင်တဲ့လူတွေကလည်းဒီကျောင်းကြီးတွေရပဲများတယ်မှာ Harvard တို့MIT တို့ Stanford တို့အဲ့လိုမျိုးကျောင်းကြီးတွေကလည်းအကုန်လုံးလာပြိုင်တဲ့အခါကျတော့ပြိုင်ဆိုင်မှုကတော့ပြင်းထန်တယ်ဒါမဲ့အဲ့လိုကိုပြင်ဆင်ထားတဲ့ပြင်ဆင်ကကိုကြိုးစားရင်ကြိုးစားတော့ပေါ့နော်အဲ့လိုမျိုးဟိုဝင်နိုင်ခွင့်ကတော့ဒီတိုင်းမှာဒီတိုင်းမှာရှိတယ်เนาะအဓိကကတော့တချို့ကြတော့မသိကြတာညားပေါ့မသိကြတော့မလျှောက်ကြတာမျိုးညားဆိုတော့ဟုတ်
ဟုတ်ကဲ့ညီမအဲ့တော့ညီမအနေနဲ့ scholarship apply လုပ်တဲ့အခါမှာဘယ်လိုမျိုး experience တွေရှိလဲပေါ့နော်အကယ်၍ scholarship apply လုပ်ချင်တဲ့လူငယ်တွေကိုဘယ်လိုမျိုး advice ပေးချင်လဲဆိုတာကိုမေးချင်ပါတယ်ရှင
် scholarship ကတော့ तू ကဒီပေါ့အထူးသဖြင့် Knight Hennessy ကိုဒီကပြော Knight Hennessy လိုမျိုးအရင်ဒီမြင့်တဲ့ဟို scholarship မျိုးမှာဆိုရှင်နေရာဆောင်ကအရေးပါတယ်ပေါ့နော်သူကတော့ pass မှာလိုမျိုးအဲ့ဒီလိုပြနိုင်မှုတကအရင်ရေးကြည့်ရတယ်။ဒါပေမဲ့အဓိကအရေးကြီးတာကအကယ်ဒမီပိုင်းပေါ့နော်။ဒီစာပိုင်းမှာကိုကအမှတ်တည်ကောင်းတယ်။အဲ့လိုမျိုးကလည်းအရေးအဲ့ဒါမျိုးကဒါကအဓိကတစ်ချက်ပေါ့နော်။ဒါပေမဲ့ကိုယ့်ရဲ့ character ဒီကိုယ့်ရဲ့ကျင့်ဝတ်စာရိတ်တာအဲ့ဒါကိုထောက်ခံနိုင်တဲ့ဆရာတွေရှိဖို့ကလည်းအရေးကြီးရပေါ့။ဒါပေမဲ့မြင့်ထင်တာအရေးကြီးဆုံးကတော့ကိုယ့်ကိုယ်ကိုသိဖို့ကိုယ့်ကိုယ်ကိုgenuine ဖြစ်ဖို့ပေါ့နော်။ဒါကိုကဘဝမှာကိုဘာလို့ဆိုလဲ။ကိုကဘာကိုဒီဟိုဘွဲလုံးပညာရေးတစ်ခုကိုရှောက်မယ်ဆိုလို့ရှင်ကိုကဘာကြောင့်ဒီပညာကိုရှောက်ချင်တာလဲ။ကိုကဘာကြောင့်ဒီ scholarship ကိုလိုချင်တာလဲ။အဲ့တော့ကိုဟာကိုပြန်ပြီးတော့စဉ်းမြင်သုံးသပ်နိုင်တဲ့သူတွေ ကိုဟာကိုဟိုဘောနော်ရှင်းရင်းကျက်ကျက်နဲ့ကိုဘာလူစင်လဲကိုရဲ့ boundary ရာဘာတွေလဲအာကိုကဘာကြောင့်ဒီ scholarship ကိုရှောက်ချင်တာလဲအဲ့လိုမျိုးလူတွေကပို့ပြီးတော့ဘောနော်ဒီ scholarship တွေ base scholarship တွေရှောက်ရှောက်ပို့ပြီးအောင်မြင်အောင်မြင်တွေ့ရတယ်တချို့ကျတော့ဘယ်လိုလဲဆိုတော့ scholarship ကိုလာရဲရှောက်ကြရဲကြောက်ပြီးတော့အဲ့လိုကိုမဟုတ်ခွင့်နဲ့ဘောနော်ဒီ scholarship ဒီဆုံးဖြတ်တဲ့လူတွေကိုဟိုသူတို့ကြိုက်အောင်လို့ဆိုပြီးတော့ impress wall လောက်တာမျိုးရှိတယ်အဲ့လိုမျိုးကြတော့အရင်ခင်ပါတယ်တချို့တကယ်တော်ရတယ်တကယ်ဟိုဘောနော်ကိုဖြစ်ချင်တာကိုဘာဖြစ်ချင်တာဆိုတော့သိတယ်ကိုဘာကြောင့်ဒီ scholarship ကိုလာလျှောက်တာလဲသိရတူရအဲ့အိုင်းနဲ့ပတ်သက်ပြီးဘာမှသိကူးမဆိုင်ဘူးကိုလာတယ်လာပြီးတော့ကိုအကြောင်းကိုပြောတယ်ပြီးလို့ရှင်ဘာကြောင့်ဒီ scholarship ကိုထိုက်တန်လဲဆိုတာမျိုးပြောတယ်ဘောနော်အရင်ဒီ genuine ဖြစ်တဲ့ဥစ္စာကအရင်အရေးကြီးပါရဲ့ဘောနော်ကိုမဟုတ်တဲ့အာကိုကိုယ်တိုင်မဟုတ်တဲ့သူတယောက်ကိုအလိုဟန်ဟန်ဆောင်နေတဲ့မျိုးထက်ကိုဘာဖြစ်ချင်လဲဆိုတော့ကိုလုံးဝသိပြီးတော့ငါဒါဖြစ်ချင်တယ်ငါဒါကို passionate ဖြစ်တယ်ဒါကြောင့်ဒီ person ဒီဘောနော်ဒီ scholarship ကိုလိုချင်တယ်အာဒီ scholarship ရပြီလေငါဘာတွေလုပ်ပြီးပို့လောက်တော့မယ်အဲ့လိုမျိုးပြနိုင်ရောအရင်ရေးကြည့်ရလို့ထင်တယ်ဘောနော်အဲ့ဒါဆိုအဓိကအချက်ပါပဲဟုတ်
ဟုတ်ပြီညီမအဲနောက်တစ်ခုမေးချင်တာကတော့ပေါ့နော်အများသောဖြင့်လူတွေမေးတဲ့မေးခွန်းကတော့သူတို့ passionate ဖြစ်တာဘာလဲဆိုတာမသိကြဘူးဥပမာစဆယ်တန်းပြီးသွားတဲ့အခါမှာအရင်ဟို experience မရှိသေးတဲ့အခါကျတော့ညီမအနေနဲ့ရော how did you find out about your passion ပေါ့နော်ဒီအခုတက်နေတဲ့ degree မှာဘယ်လိုမျိုးကိုကဆုံးဖြတ်ချက်ချပြီးတော့ကိုဘယ်လိုလုပ်သိသွားတာလဲဒါဟိုညီမ pursue လုပ်ချင်တယ်ဆိုတော့
ဟောလေဒီ passion ကတော့လေလူဆိုတာကတော့သိရမလားဒီဟိုကိုရဲ့ကိုရဲ့ဘဝအတွေ့အကြုံနဲ့ပတ်သက်ပြီးတော့ passion ဆိုကိုစိတ်ဝင်စားတာတွေကိုလှုပ်ချင်တာတွေကအမြဲတမ်းပြောင်းလဲနေတဲ့သဘောမှရှိရပေါ့နော်အဲ့ခါကျတော့ကိုအဓိကသိတဲ့နာကကိုဘဝမှာဘာအတွေ့အကြုံတွေရှိသလဲကိုဘာကြောင့်ဒီအရာတစ်ခုကိုလှုပ်ချင်တယ်ဆိုရင်ကိုဘာကြောင့်လှုပ်ချင်တာလဲဆိုတာကဒီအမြဲတမ်း sensitive တဲ့အပိုင်းမှာပေါ့နော်အကိုအချိန်နေနေရာတစ်ခုမှာကို sensitive တဲ့အပိုင်းမှာကအဲ့ဒါကအရေးကြီးလို့ထင်တယ်အဓိကကတော့ပေါ့နော်ဟိုဘာလှုပ်ချင်မှမသိပဲအကုန်ရှောက်လို့နေရာထက်တခါလေးကြလို့ရှင်အကုန်လုံးဟိုတခုခုမလုပ်ဘူးဆိုပြီးလုပ်ကြည့်ရယ်လုပ်ကြည့်ပြီးရင်ဒါကြိုက်လားမကြိုက်လားခုခုပြန်စဉ်းစားရတယ်ပေါ့နော်အမြဲတမ်းအလိုစင်စင်ဆန်းသက်မှုကတော့လိုတယ်လို့ထင်တယ်အာမိမိအနေနဲ့တခုအနေနဲ့အရေးပါတယ်အဲ့လိုဟိုပြောတော့ helpful ဖြစ်တယ်ပေါ့နော်အထောက်အကူပြုတာတခုကဘာလဲဆိုတော့တခါလေးကြမိမိကစာရေးတယ်စာရေးတဲ့အခါကျတော့အကြမ်းတွေပါလေးရေးတယ်တခါလေးကျ story mapping လုပ်တယ်ပေါ့နော်ဥပမာဆိုရှင်ဒီအကြောင်းတွေပါရှောက်ဖို့အတွက် personal essay ရေးတာမျိုးဆိုမိဘာလုပ်လဲဆိုတော့ story board တခုလိုရေးတယ်ကိုဘဝမှာကြုံတွေ့ခဲ့တဲ့ကိုအမှန်အမြဲဆုံးကိုအတွက်အရေးပါဆုံးပေါ့နော်အာဘဝအတွေ့အကြုံတွေကြီးခြိုက်ရတာမျိုးလုပ်တယ်။အဲဒါနဲ့ပတ်သက်ပြီးဒါတွေအကုန်လုံးကခုနကတခုဘယ်လိုဆက်တွေ့နေလဲဆက်ရှက်နေလဲပေါ့နော်။အဲဒါတွေကိုကြည့်ပြီးတော့အော်ငါဒါဟိုဒါကြောင့်စိတ်ဝင်စားတာပါလား။ဥပမာဆိုရှင်မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးအရင်စိတ်ဝင်စားတယ်ဒါနဲ့ပတ်သက်ပြီးတော့အရင်ပေါ့နော်အလုပ်လုပ်တာရှိရယ်စာရေးရရှိရယ်အဲ့လိုမျိုး research လုပ်တယ် presentation ပေးအဲ့လိုမျိုးရှိရပေါ့နော်။အဲဒါနဲ့ပတ်သက်ပြီးတော့ဒါကြောင့်ဒီဟာကိုဒီ skill ကိုထင်းထင်းဝင်ပါလာတယ်ပေါ့နော်။အဲဒါဆိုမိမိကဘဝအတွေ့အကြုံတွေရှိရယ်အဲ့ဘဝအတွေ့အကြုံတွေကနေပြီးတော့ဒီဘောနောနိုင်ငံရေးအခြေအနေတွေမြင်ခဲ့အဲ့ဒါတွေမြင်တခါလေးကျအပြန်စဉ်းစားရတယ်ဒီ story board တင်မှာထိုက်ရေးပေါ့နော်အဓိကကတော့ခုခုပြန်စမ်းစစ်ချင်းပါပဲကိုအာကိုဘယ်လိုမျိုးလုပ်လို့ရှင်ဒါမျိုးကိုပေါ့နော်ပေချာမြင်နိုင်လဲဆိုတဲ့ပုံမူတည်တယ်တချို့ကျတော့ပကြီဆွဲရပူအာတန်တယ်တချို့ကျတော့စာရေးတာအာတန်တယ်တချို့ကျတော့လည်းပေါ့နော်ဘယ်လိုတကယ်ချင်းနေနေစကားပြောလိုက်လို့ရှင်အာပို့ပြီးတော့ပေါ့နော်ဒါမျိုးတွေမြင်လာမျိုးရှိတယ်အဲ့ဒါမျိုးနဲ့ပတ်သက်ပြီးဒီခုပေါ့နော်အာစမ်းကြည့်ပါပေါ့နော်ဒီမျိုးစုံတစ်ချက်စမ်းကြည့်ပြီးတော့ဘယ်လိုမျိုးကကိုဒါဟိုပေါ့နော်ဒီဟိုချင်းချင်းချင်းမြင်စင်နိုင်လဲဆိုတာကိုအာဆိုတာကိုလုပ်ကြည့်ရမယ်ပေါ့နော်အာဒါကတော့ဒီဘဝအတွက်ကြုံဖြတ်တန်းသွားရနေပဲအာ
ဟုတ်ညီမညီမ we're flying through the questions actually a question I'm prepared မလုပ်ထားတာလေးခေါင်းထဲမှာပေါ်လာလေးလဲမေ့ချင်တယ်ညီမရဲ့အခုတက်နေတဲ့ feel ပေါ့နော် public policy ဆိုတဲ့ဥစ္စာဘာအကြောင်းလဲဘယ်လိုမျိုးအလုပ်မျိုးရနိုင်လဲဘာ feel လဲဆိုတော့နည်းနည်းလေးရှင်းပြပေးပါနော်
ဒီကတော့ဒီ public policy နိုင်ငံတကာ policy ပေါ့နော်နိုင်ငံတကာ policy ပိုင်းကိုတွေ့တယ်နိုင်ငံတကာ policy ထဲမှာမမီရဲ့ specialization ပေါ့နော်အဓိက focus တစ်ခုရှိတယ် I focus ကတော့ governance and development governance and development ဒီနိုင်ငံတကာနဲ့ပတ်သက်ပြီးတော့နိုင်ငံတကာဖွံ့ဖြိုးတိုးတက်မှုအာပြီးလို့ရှင်နိုင်ငံတကာရဲ့ဒီအစိုးရပိုင်းဆိုင်ရာတွေမှာပေါ့နော်အဓိကဒီမိုကရေစီလေးဆိုင်ရာပြီးလို့ရှင်ဒီ conflict ပေါ့နော်ဒီပြည်ပခါဖြစ်တဲ့နေရာတွေအဲ့လိုမျိုးတွေမှာမိရဲ့ focus ရှိတယ်ဆိုတော့အဓိကတော့စီးပွားရေးနဲ့ပတ်သက်ပြီးတဲ့ focus အရင်းများတွေပေါ့နော်အဲ့တော့ဟိုအဓိကအလုပ်အကိုင်းခွင့်နဲ့နေကြတော့ဒီနိုင်ငံတကာဖွဲ့စည်းရေးမှာအထူးသဖြင့်နိုင်ငံတကာ development ဖွဲ့စည်းပေါ့နော်ဥပမာ foreign aid ပေးတာမျိုးပြီးလို့ရှင်ဒီ economic analysis လုပ်ပါတော့ပေါ့နော်အဲ့အဲ့လိုမျိုးတွေမှာအလုပ်အကိုင်းခွင့်နဲ့နေများတယ်အထူးသဖြင့်ဒီ development ဟိုဖွဲ့စည်းရေးပေါ့နော် so Asia Foundation လို့မျိုး Asian Development Bank လို့မျိုး World Bank လို့မျိုးအဲ့လိုမျိုး development institution တွေမှာအလုပ်တွေကအလုပ်တွေတော်တော်များများဖြစ်တတ်တယ်။အဲတချို့ဆိုလို့ရင်တော့ဒီ NGO တွေမှာလုပ်တယ်သူတော်လည်း consulting agency တွေသွားတယ်။ဒါကတော့ဒီ focus တွေနဲ့မတူဘူးပေါ့နော် focus by fire မြန်မာကျတော့ဒီ Southeast Asian နဲ့ Asia by fire မှာစိတ်ဝင်စားတဲ့အတွက်ဒီ Asia by fire နဲ့နိုင်ငံတကာအဖွဲ့အစည်းတွေမှာပေါ့နော်အဲ့လိုမျိုးစီမှာအလုပ်ကိုင်ခွင့်ရရရှိပါတယ်ဟုတ်
ဟုတ်ပြီနောက်တစ်ခုမေးချင်တာကတော့ညီမရဲ့အခုအချိန်မှာပေါ့နော်ဒီမြန်မာပြည်မှာလူငယ်တွေဟို education อ่ะ formal education อ่ะတော့ဟို stop ဖြစ်နေတယ်လို့မျိုး halted ကိုဖြစ်နေတာပေါ့နော်ရပ်ထားတယ်လို့မျိုးဖြစ်နေတာအဲ့တော့ဒီလိုအချိန်မျိုးမှာညီမအနေနဲ့လူငယ်လည်းဖြစ်တဲ့အတွက်ကြောင့်မလို့မြန်မာပြည်လူငယ်ဘာလို့တင့်လဲပေါ့နော်ဆိုတော့ညီမစိတ်ထမှာဘလို့ advice ပေးချင်တယ်ဒါမှမဟုတ်ညီမအနေနဲ့ဆိုလို့ရှိရင်ဘာလုပ်မယ်လို့စိတ်ကူးလဲလို့မေးချင်ပါတယ်
นี่เนี่ยโหบ่เนาะดีบว่าดอกๆช่องมาบ่เนาะจုံเนี่ยอ่ะทีมาตะชู่นี่ส่วนเช่นดีฟอร์มัลเอดูเคชั่นมาปี้แก่ลูกอายใช่เลยตะชู่จ้าก็เลยดีฟอร์มัลเอดูเคชั่นอ่ะนี่ก็เข้าตัวเลยทีบ่เนาะだแม้อดิก็တော့ดิดีปัญญาเยเลลายีสรว่าก็ดิบ้วยสายแว่ดิย่านี่มาไม่เข้าป่าวเนาะตะเกบ้วยสายแว่ดิย่านี่อ่ะเลยอะท่าวกูไม่ปิดอูล่ะสรเลยเข้าได้อะท่าวกูปิดเลยแม่นเลยだแม้โหပြောออกมาส่วนเช่นดีญมานายไงตักตุปัญญาเยเนี่ยญมานายไงปัญญาเยสนิทกะบ่เนาะဒီအနာသိမသိငင်တော့ငရေရလဲဟိုယူရင်းပြည့်စင်နေတဲ့အချိန်မှာရှိတယ်။အဲ့ခါကျတော့အမှန်ဆိုလို့ရှင်ဒီ format ပညာရေးစနစ်ကပေါ့နော်။အာဒါမီမီဟိုးရင်ငရေရလဲဒီ stand လောက်ခဲကိစ္စတစ်ခုဖြစ်တယ်။ဒါ format education မြန်မာပြည်ရဲ့ format education ကပြောရမယ်ဆိုလို့ရှင်ဒီအထင်းကုန်လူပင်ပန်းနဲ့ပေါ့နော်။ဒီလူငယ်တွေရဲ့အခြေအနေကိုဖြုံးနေတဲ့အထင်းမှာပဲရှိရလို့မြင်ရမြင်တယ်။အဓိကမြန်မာတို့လူငယ်ပိုင်းဆိုင်ရာတွေမှာတချို့တိုးတက်နေတဲ့လူတွေကြီးလာလို့ရှင်လဲဒီ format ပညာရေးကနေပြီးတော့ထွက်လာတဲ့လူမှမဟုတ်ဘူးအဓိကသူအပြင်စာတွေဖတ်တယ်အပြင်ဆွေးနွေးပွဲတွေတွားတယ်အပြင်မှာရှိတဲ့ဒီ civil society တွေမှာလုပ်တဲ့ပွဲတွေတွားတယ်အဲ့လိုကနေပြီးတော့ပညာတက်လာတဲ့လူငယ်တွေကြီးပဲပေါ့နော်အဲ့တော့မင်းတို့ပြောချင်တာကဒီတယောက်နဲ့တယောက်ပညာရေးဖဲလဲတာတွေကိုအဓိကထားလို့ပါပြီးလို့ရှိရင်တယောက်နဲ့တယောက်ပေါ့နော်ဒီစာအုပ်ဖဲလဲရအထူးသဖြင့်ဒီအပြင်ပစာတွေဖတ်တာ civil society တွေမှာပေါ့နော်အာ civil society တွေမှာဒီအဓိကဒီ civil society space ကိုပေါ့နော်ခရတောင်းလုပ်နေတဲ့ကြားထဲတော်မှာအများကြီးရှိပါတယ်မြို့ဟိုးရင်တော့လည်းနာဂိတ်တို့ဘာလို့ဖြစ်ပြီးရဲ့ချင်းတွေမှာလည်းဒီပြည်သူတွေအချင်းချင်းမှာပဲနှီးနှောဖလဲတဲ့ဥစ္စာတွေရှိတယ်ပေါ့နော်အဓိကဘဝပေးရဲ့ဘဝပေးရဲ့ပညာတွေကဒီဟိုသင်ငန်းအစာသင်ငန်းထဲမှာသင်ရတဲ့ပညာတွေချင်းအများကြီးရေးပါပါတယ်အဲ့တော့အဒီဟာကိုမမေ့စေချင်ဘူးဒီအဲ့အတွက်လည်းစိတ်ထဲမှာကြစီချင်ဘူးပေါ့နော်ဒီအခုလောလောဆယ်ဘဝပေးရဲ့သင်ငန်းစာတွေလို့ယူပါဒီအခုဆိုလို့ရှိရင်ဒီစစ်ဆိုးရွားအရန်ပေါ့နော်ဒီစိတ်ချမ်းဖတ်တွေကအရန်ကိုခရက်တာလုပ်နေတဲ့အချိန်မှာရှိတယ်ဒါပေမဲ့ဒီဘဝပေးသင်ငန်းစာတွေကတခြားဘယ်အမှန်မှမရနိုင်တဲ့ဥစ္စာတွေအခုဆိုလို့ရှိရင်မြန်မာပြည်ကလူငယ်တွေကပညာထက်ကိုပို့ပြီးတော့ပေါ့နော်ဒီမိသားစုကပေါ့ဒီပတ်ဝန်းကျင်တော့လူ့ဖွယ်စည်းတော့ဥဆောင်နေတူအများကြီးပဲဒီလိုအခုရင်းမျိုးကဟိုအခုလိုမြန်မာ Stanford ကလူငယ်တွေဆိုမရတဲ့ခွင့်ရမျိုးတွေအဲ့တော့ဒါမျိုးတွေကိုဂုဏ်ယူပါဒါမျိုးတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့စူးစမ်းပါမြန်မာတို့ဒီနောက်တစ်ချိန်ချိန်မှာဒါတွေကအသုံးဝင်လာမှာပါဆိုတော့တော့ပြောချင်ပါတယ်ဒီအားမလျှော့ပါနဲ့ပေါ့နော်မြန်မာဆိုလို့လူမျိုးကိုယ်တိုင်းလည်းဒီမြန်မာပြည်မှာမြန်မာပြည်ဒီပေါ့အစိုးရတောင်းတက်တယ်အစိုးရအကြောင်းမှာတောင်းလျှောက်ပြောမယ်ဆိုလို့ချင်းအစိုးရအကြောင်းမှာတက်ခဲနှစ်ပေါင်းပေါ့နော်10နှစ်ကျော်15နှစ်မှာတင်ကြားလိုက်ရတာဆိုလို့တကယ်အများကြီးဘာမှမရှိဘူး။ပြန်စဉ်းစားကြည့်လို့ရှင်ဒီ7000တောက်လျှောက်တော့မှတ်မိတာဆိုလို့လည်းအဲ့လောက်ချင်းအများကြီးမရှိဘူးပေါ့နော်။ဒီအပြင်ပကဖတ်လာတဲ့စာတွေကပဲမိမိကိုဒီအချိန်ကြီးကြီးရောက်လာတယ်လို့ထင်တယ်။အဲ့အတွက်ကြောင့်မလို့ဒီပြင်ပစာတွေနဲ့ informal education ကိုအဓိကထားပါလို့ပြောချင်ပါတယ
်။ဟုတ်တယ်ဟုတ်တယ်။မတော်ကလည်းမြန်မာကျောင်းကနေပဲပြီးခဲ့တာ။မတော်ဟိုနိုင်ငံခြားမှာစာသွားတဲ့တော့ဟို chemistry lab ကိုတခါမှမရောက်ဘူး။ဘလိုမျိုး chemistry lab ကို set up လုပ်ရမလဲတော့မသိတဲ့အခြေအနေမျိုးပါ။အဲ့ဒါမျိုးအခြေအနေမျိုးနဲ့ပဲစူးစမ်းလာတာဆိုတော့ဟုတ်တယ်ညီမပြောရတဲ့အရင်ကျေးဇူးတင်ပါတယ်။အားမလျှော့စေချင်ဘူးလူတိုင်းကိုဆက်ပြီးတော့ကိုစူးစမ်းနိုင်တဲ့အနေနဲ့စူးစမ်းပေါ့နော်။အခက်ခဲဆိုတာအခက်ခဲဖြစ်နေမလို့ကိုယ့်ရဲ့ opportunity အခွင့်အရေးလို့ပြောင်းပြီးတော့တွေးဖို့ပေါ့နော်လိုအပ်ပါတယ်။ဟုတ်ပြီညီမအဲ့တော့မမေးချင်တဲ့နောက်ဆုံးမေးခွန်းလေးကတော့အခု scholarship ရသွားတဲ့အခါမှာပေါ့ကိုနိုင်ငံခြားမှာစတင်တဲ့အခါမှာညီမရဲ့ point of view ကအရင်တုန်းကလည်းပဲကိုယ့်ရဲ့မြန်မာပြည်မှာကြီးလာတဲ့အတွက်ကြောင့်မလို့ခံယူချက်ရှိမယ်။အခုအချိန်မှာညီမအနေနဲ့ပေါ့နော်ဒီမမေးချင်တဲ့မေးခွန်းကတော့ရှင်းရှင်းပြောမယ်။မတို့ scholarship podcast လုပ်တဲ့အခါမှာလူတွေကမေးတယ်။ဘာလို့ဒီလိုအခြေအနေမျိုးမှာပေါ့နော် scholarship အကြောင်းကိုပြောနေတာလဲပေါ့။ ဘာလို့လဲဆိုတော့မြန်မာပြည်မှာရှိနေတဲ့လူငယ်တွေဒီလိုမျိုး PDF တွေကိုဝင်သွားတဲ့လူငယ်တွေအပေါ်မှာမလေးစားရကြတဲ့ပုံပေါ့နော်ဒါမှမဟုတ် Maro ရဲ့ argument Maro organization ရဲ့ argument ကတော့ scholarship ဆိုတာ apply လုပ်တိုင်းရတာမဟုတ်အခု apply လုပ်အခုရတာမဟုတ်ဘူး apply လုပ်မယ်ဆိုလို့ရှင်တစ်နှစ်လောက်လဲဆောင်ရတယ်နောက်ပြီးတော့ scholarship တစ်ခု apply လုပ်တဲ့လူတိုင်းဟာဆိုလို့ရှင်ဖြင့်ကိုမြန်မာပြည်ကိုကိုဘယ်လိုမျိုးပြန်ပြီးအကျိုးပြုမလဲဆိုရစာစီစာကုန်းတွေလည်းရေးရတယ်ဟိုမလုပ်ဖူးတဲ့သူဆိုလို့ရှင်ဘယ်လိုမှ apply လုပ်လို့မရအောင်အများသောဖြင့် scholarship တွေပေါ့နော်အဲ့တော့ဒီလိုမျိုး apply လုပ်ဖို့ရည်ရွယ်ချက်ရှိတဲ့သူဆိုလို့ရှင်ကိုယ့်နိုင်ငံကိုပို့ပြီးတော့ဂရုတစိုက်ကြည်လာမယ် awareness ဖြစ်လာမယ်ပေါ့နော်အဲ့မနေနဲ့မေးချင်တဲ့မေးခွန်းကိုပေါ့ကိုတော့စကားရမြားပြီမမေးနေနဲ့မေးချင်တဲ့မေးခွန်းကတော့ညီမနေနဲ့ပေါ့နော်ဒီနိုင်ငံသားမှာစာသင်ပြီးတော့တဲ့အခါမှာရောခံယူချက်တွေပြောင်းသွားတာရှိလားမြန်မာပြည်ဟိုချစ်တာယော့သွားလားလို့မေးချင်တာပါသူတို့ assume လုပ်တဲ့ပုံအရဆိုလို့ရှင်ပေါ့နော် obviously not but
ဟိုဟာပေါ့နော်ဒီဟိုအဓိကနှစ်ပိုင်းပေါ့နော်နိုင်ငံသားဟိုရောက်သွားတဲ့အခါမှာခင်ယူချက်တွေပြောင်းသွားတာရှိလားဆိုတော့ခင်ယူချက်တွေပြောင်းသွားတာတော့အများကြီးရှိပါတယ်အများကြီးရှိရဆိုရင်ကနိုင်ငံသားရောက်ကြရင်မကဘူးဒီဘဝအတွေ့အကြုံတွေပိုင်းမှာလည်းပါတယ်အသက်ကြီးလာတာပြီးတော့အခါကျတော့ပေါ့နော်ဒီနိုင်ငံသားသွား travel လုပ်တာတွေပြီးတော့မြို့ဆောင်ပေါ့နော်ဒီစာသင်တာတွေရောသင်တဲ့သင်ကြားတဲ့ class တွေရောမှာမူပြီးတော့ခင်ယူချက်တွေကအများကြီးပြောင်းနေတာရှိတယ်ပြီးရင်ဘာသာရေးပိုင်းဆိုင်ရာဘာညာစသဖြင့်ပေါ့နော်ကျွန်မရဲ့ဒီဟိုပေါ့နော်မြန်မာနိုင်ငံကိုပြန်လာချင်တာပြန်လာပြီးတော့ဒီမှာအလုပ်လုပ်ချင်တာဆက်ပြီးတော့ပေါ့နော်ဒီတိုးတက်ရေးမှာလှုပ်ဆောင်ချင်တာအဲ့ဒါတွေကတော့အမှန်ဆိုလို့ရှင်ပို့ပြီးတော့တာပေါ့မစိတ်အားထပ်တန်လာရလို့ပြောရမယ်ပေါ့နော်ဘာလို့လဲဆိုတော့ဒီဥပမာဆိုရင်အခုဆိုလို့ရှင်မျိုးစတန်ဖို့မှာသင်ငယ်ချင်းတွေနဲ့တွားတာမျိုးစားတာမျိုးဆိုလို့ရှင်ဒီမှာလာကြတဲ့သူတွေတော်တော်များများပေါ့နော်ဖွံ့ဖြိုးပြီးနိုင်ငံတွေကလည်းလာကြတာများတယ်အာတကယ်ပေါ့နော် affluent family တွေကလာကြတာများတယ်အဲ့လိုမျိုးဆိုလို့ရှင်ဒီကလူငယ်တွေကသူတို့တို့ပေါ့နော်ကြီးပြင်းလာကြပြီတော့သူတို့ဆိုလို့ရှင်ဒီအားစပါးကြီးအများကြီးလုပ်ပြီးကြီးပြင်းလာတယ်ဘိုးဆောင်ပေါ့နော်ခရီးတွေအများကြီးကြီးပြင်းလာတယ်အဲ့လိုမျိုးတွေမြင်နိုင်ဒီမြန်မာပြည်မှာလူငယ်တွေပေါ့နော်အထူးသဖြင့်ကျောင်းသားကျောင်းသူတွေကိုအဲ့လိုမျိုးတန်းတူခရီးတွေရစီခြင်းနဲ့အဲ့ခါကျတော့ဟိုပို့ပြီးတော့ပေါ့နော်ဂျမနေရာကြာလေးဒီကိုနိုင်ငံကိုပို့ပြီးတော့ဖွံ့ဖြိုးတိုးတက်စေခြင်းတွေပဲပေါ့နော်အဲ့လိုမျိုးစိတ်အားထပ်တန်တာမျိုးတွေရရှိတယ်ပေါ့နော်အဲ့ဒီဟိုဘယ်လိုရောမလဲဒီဘက် nationalism တို့ဘာလို့လဲပတ်သက်ပြီးတော့နိုင်ငံတစ်ခုရဲ့ဟိုပေါ့နော်ဒီခံယူချက်ထားတာတို့ဘာလို့ကတော့နည်းနည်းပြောင်းလဲတာမျိုးတွေရှိတယ်ဒါပေမဲ့ဒီပေါ့မြန်မာပြည်ရဲ့ဒီအခက်အခဲတွေပေါ့နော်ဒီကမ္ဘာလုံးနဲ့ဆိုင်တဲ့ခွင့်ရည်နဲ့ဆက်ဆက်ပြီးတော့မြင်တတ်လာတယ်ဒါကတော့တစ်ခုဒါပေမဲ့ဒီမြန်မာပြည်ချစ်တဲ့စိတ်ကောပြန်လာခြင်းတဲ့စိတ်ကောပြည့်ရခါကြတော့ဒီဖွံ့ဖြိုးတိုးတက်ရေးပေါ့အထူးသဖြင့်လူငယ်တွေပေါ့နော်မမီတို့ရနေတဲ့ခွင့်ရည်လူမျိုးမီရိုတခြားပေါ့နော်အမှန်ဆိုရင်မီရိုဆိုလို့ရှိရင်နောက်ကြံကြခဲ့တာအများကြီးပဲဒီလိုရောက်လာတော့3-4 လိုက်ရတယ်ပေါ့နော်အဲ့လိုမျိုးမလိုက်ရအောင်လူငယ်တွေကိုအဲ့လိုမြန်မာပြည်ထဲမှာတန်းတူရစီစဉ်တယ်နောက်တစ်ခုကကြတော့ဒီနိုင်ငံသားမှာလာပြီးတော့နေရတယ်နိုင်ငံသားမှာသူများပေါ့နော်ဟိုမင်းကြီးနေတဲ့နိုင်ငံထဲမှာနေရတယ်ဘဝကိုပေါ့နော်အစားအပြည့်ပြီးတည်ဆောက်ရတယ်ဒါတွေကလည်းခက်ခက်ကြီးရဲ့ပြီးလို့ရှိရင်ဒီမိသားစုနဲ့ဆိုရှင်လည်းကြာကြီးဖြစ်နေရမျိုးရှိအဲ့လိုမျိုးတွေပေါ့နော်လူတိုင်းအောင်မကြုံစီစဉ်ဘူးအဲ့တော့ကိုနိုင်ငံထဲမှာပဲကိုဟာကိုအေးစေမှဆိုရင်ဒီကအကြောင်းသားလေးဆိုရင်အဲပြင်လာအကြောင်းပေးရဆိုလို့ချင်းအိမ်ပြန်လို့ရတယ်ပြင်လာဒါပေမဲ့ပြင်လာဒီမှာပြလာတဲ့အကြောင်းသားဆိုရင်တောင်းတောင်းနဲ့အိမ်ပြန်လို့မရဘူးအဲ့လိုမျိုးမဖြစ်စေချင်တော့ဘူးပေါ့နော်ပြင်လာလို့ရှိရင်ဒီမြန်မာပြည်ထဲမှာပဲအကုန်လုံးဖွံ့ဖြိုးပြည်လို့နေပေါ့နော်သူများနဲ့တန်းတူသူများနိုင်ငံနေတဲ့တန်းတူဓာတ်တူဖတ်တူပြင်လို့ရဆိုအဲ့လိုမျိုးတော့ဖြစ်စေတယ်ဒါလည်းပြောရမယ်ဆိုရင်တောင်းတန်းရေးပိုင်းနဲ့လို့တူတူဟိုကိုသူကြာရနေရပါတော့အခုဒီနိုင်ငံထူထောင်ရေးပိုင်းကလည်းအရေးကြီးရဲ့ဆိုတော့လေဟောအဲဥစ္စာကိုအဲဥစ္စာတော့ဟိုဖြစ်ဟိုတခုတော့ပြောချင်ပါတယ်ဟုတ်
ဟုတ်တယ်မလည်းအသက်ကြီးပြီးတော့မစာသင်နေတဲ့လူဆိုတော့မရဲ့တပည့်တွေအကုန်လုံးကဒီမြန်မာပြည်မှာရှိနေလူငယ်တွေရဲ့ရွယ်တူပဲဆိုတော့သူများနိုင်ငံမှာအဆင်ပြေပြီးစာသင်နေရတဲ့လူငယ်တွေကျကိုယ့်နိုင်ငံလူငယ်တွေကိုလည်းဒီလိုမျိုးအခြေအနေမျိုးနဲ့စာသင်စေချင်တဲ့အခွင့်အရေးရစေချင်တယ်ဒါကြောင့်မို့လို့လည်းပဲဒီလိုမျိုး podcast လေးတွေလုပ်ဖြစ်တာပါအဲ့တော့ညီမပြောသွားတာညီမအရန်သဘောကျတယ်ကျေးဇူးလည်းအရန်တင်တယ်မတို့ရဲ့ podcast ကိုနားထောင်နေသူတွေလည်းအရန်အောင်ပဲအားတက်ပြီးတော့ကျေးဇူးတင်ကြပါပါညီမရဲ့ so ညီမအရန်အလုပ်များတဲ့ကြားထဲမှာတို့အချိန်ပေးပြီးတော့စကားပြောပေးတဲ့အတွက်အရန်ကျေးဇူးတင်ပါတယ်ညီမနောက်ဗာများပြောချင်သေးလည်းမသိဘူးမတို့ဒီ podcast မပြီးခင
်အကယ်လို့အဲ့လိုမျိုးတစ်ခုခုပေါ့နော်အကူညီလိုတာမျိုးဒါမှမဟုတ်လိုက်ဒီလိုမျိုးစိတ်ဝင်စားရပေါ့နော်ပြင်သာပြင်စီမှာပတ်သက်စိတ်ဝင်စားရတည်ချင်တာမျိုးရှိလို့ရှင့်အမြဲဟိုလာမေးပါလို့ဒီ social media ကနေလည်းပြီးရဲ့ဘယ်လိုဖုန်းဖက်ကပဲပြီးပေါ့နော်အမြဲတမ်းဟိုကူညီပေးဖို့အစဉ်နဲ့ပါပဲလို့ဟုတ်ကဲ့
ဟုတ်ကျေးဇူးတင်ပါတယ်ညီမရေ thank you so much ပါ thank you ကဲ podcast episode လည်းပြီးသွားပြီအာနားထောင်တဲ့အခါမှာလည်းပဲအဆင်ပြေမယ်စိတ်တွေလည်းတက်ကြွလာမယ်လို့ကျွန်မမျှော်လင့်ပါတယ်ကျွန်မဒီ podcast episode လေးကို record လုပ်တဲ့အခါမှာကျွန်မကိုယ်တိုင်လည်းပဲစိတ်နည်းနည်းစိတ်တက်ကြွနေတဲ့အချိန်မှာပေါ့နော်အာဒီညီမနဲ့စကားပြောပြအခါမှာကျွန်မလည်းပဲစိတ်တွေပြန်ပြီးတော့တက်ကြွလာပါတယ်အဲ့တော့ကျွန်မဒီ podcast episode နောက်ပိုင်းလေးကိုအမပြောသွားတဲ့ဟာလေးကိုထပ်ပြီးပြောပြခြင်းနဲ့အရေးကြီးတဲ့အချက်နှစ်ချက်ကတော့အာညီမမီမီခံပြောသွားသလိုပဲအမေရိကန်မှာရှိတဲ့ Small Liberal Arts College တေကို apply လုပ်ဖို့လို့ apply မကြောက်ပါနဲ့နာမည်ကြီးတဲ့ University မှာတက်စရာမလိုပါဘူးဒီလိုမျိုး Small Liberal Arts College လေးတွေမှာ apply လုပ်ပြီးတက်သွားလို့ရှင်လည်းပဲကိုယ့်ရဲ့တက်လောင်ကိုယ့်ပသက်ကိုစူးစမ်းပြီးတော့ရနိုင်ပါတယ် Scholarship တွေရှိမယ် apply လုပ်ရတဲ့ Scholarship ကလည်းပဲ country တွေပေါ့နော် government တွေကပေးတဲ့ scholarship နိုင်ငံတွေကပေးတဲ့ scholarship ရှိသလို University တွေကပေးတဲ့ scholarship တွေလည်းရှိပါတယ်အဲ့တော့ဒီအကြောင်းလေးတွေကိုလည်းထပ်ပြီးတော့ပြောပြပေးသွားဖို့အစီအစဉ်ရှိပါတယ် Knights Hennessy scholarship ရဲ့ link ကိုလည်းပဲကျွန်မဒီ podcast episode လေးမှာထည့်ပေးထားပါတယ်ဒါပေမဲ့လို့ Knights Hennessy scholarship ကတော့ Stanford မှာ apply လုပ်ထားတဲ့လူတယောက်အနေနဲ့ပဲ apply လုပ်လို့ရတဲ့အတွက်ကြောင့်မို့လို့ Stanford ကိုအရင်ဆုံး apply လုပ်ဖို့လိုအပ်ပါတယ်ရှင်နောက်တစ်ခုတော့ကျွန်မပြောချင်တာကတော့ဒီလိုမျိုးအခက်အခဲတွေအရန်ကိုဖြစ်နေတဲ့အခါမှာစိတ်သက်သာရတယ်ဆိုတော့လေကျွန်မနားလည်ပါတယ်ကျွန်မရဲ့ဒီ Learn English with Me page မှာလည်းပဲ Telegram channel မှာလည်းလာပြီးစကားပြောတဲ့လူငယ်လေးတွေအများကြီးရှိပါတယ်သူတို့ရဲ့ခက်ခဲမှုတွေကိုကျွန်မတို့ဖတ်ရတဲ့အခါမှာစိတ်လည်းမကောင်းဘူးခံရခံပြင်းတယ်ဘာလို့လဲဆိုတော့ကျွန်မတို့ကိုယ်တိုင်လည်းပဲဒီလိုမျိုးစစ်အစိုးရလက်အောက်ကနေပြီးကြီးပြင်းလာတဲ့အခါမှာတကယ်ကိုအခွင့်အရေးတွေညော့နေပြီးတော့မရှိဘဲနဲ့ကိုကြီးပြင်းလာရတဲ့ဘဝပါအဲ့တော့ဒီလိုမျိုးဖြစ်နေတာကိုလူငယ်တွေခံစားနေရတာကိုကျမတို့အနေနဲ့ဘယ်တော့မှဟိုနောက်တစ်ခါမဖြစ်ပါစေနဲ့လို့ဆုတောင်းပြီးတော့ကျမတို့လည်းပဲကြီးပြင်းလာရတဲ့အခါအခုလိုမျိုး hope မရှိဘူးလို့ခံစားနေတဲ့လူငယ်တွေကိုကျမတို့ကတော့ကူညီနိုင်တဲ့နည်းနဲ့ကူညီနေပါတယ်ဒါပေမဲ့လို့သတိထားပြီးတော့ကိုယ့်ရဲ့ mind လေးကိုပေါ့နော် mindset ကိုပြောင်းစေခြင်းနဲ့ကြိုးစားပြီးပြောင်းဖို့ကတော့ကိုယ့်ရဲ့အခက်အခဲတွေကလည်းပဲကိုယ့်ရဲ့အခွင့်အရေးတွေဖြစ်လာနိုင်တယ်ဆိုတာကိုစဉ်းစားဖို့ပါအခက်အခဲတွေအများများနေဆိုတော့နားလည်ပါမယ်လို့ဒီအခက်အခဲကိုအသုံးပြုပြီးတော့ကိုယ့်ရဲ့ရှေ့ရေးအတွက်လည်းကိုစူးစမ်းနိုင်မှာဖြစ်တဲ့အတွက်ကြောင့်မို့လို့ formal education လက်ရှိမှာ informal education လက်ရှိမှာကိုယ့်ဘာသာကိုရတဲ့နည်းနဲ့ပညာတွေကိုဆက်ပြီးတိုးတက်ဖို့လို့စူးစမ်းပါလို့ကျွန်မတိုက်တွန်းချင်ပါတယ်ကျွန်မအနေနဲ့လည်းပဲစူးစမ်းနိုင်တဲ့မြတ်စူးစမ်းပြီးရနိုင်တဲ့နည်းနဲ့ကူညီဖို့လို့အများအားအစီအစဉ်တွေရှိပါတယ်ဆက်ပြီးတော့လည်းပဲစူးစမ်းပြီးတော့တင်ဆက်သွားမှာပါကျွန်မလည်းတယောက်တည်းလောက်ရတဲ့အတွက်ကြောင့်မို့လို့တစ်ခါလည်းကြားလို့ရှင်တော့နည်းနည်းတာပေါ့နော်ဟိုကို့မှာ plan နေအများကြီးရှိမှာလို့ full time job နဲ့ဆိုတော့တစ်ခါလည်းကြားအချိန်နေလည်းမရှိတတ်ပါဘူးဒါမှမဟုတ်ဘလို့ပဲဖြစ်ဖြစ်ပါကျွန်မကူညီနိုင်တဲ့နည်းနဲ့ကူညီမယ်ဆိုတော့အများအားယုံကြည်နိုင်ပါတယ်ရှင် So I hope you guys enjoy this episode Tomorrow we'll see each other again because I'll be talking about a summary of all the scholarships that we've talked about and what people can do if they're interested in applying for further scholarships. So see you guys again tomorrow. Have a really lovely Saturday. Try your best to do something productive today.